နာဂမြို့သားဆိုရှယ်လစ်ကောင်စီ NSCNK ကောင်ဆောင်တွေကိုဆက်လက်ဖမ်းဆီးအရေးယူထားမယ်ဆိုရင်အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးရေးအပိုင်းမှာအခက်အခဲရှိလာနိုင်ကြောင်းနာဂနိုင်ငံရေးသုံးသပ်သူကပြောပါရယ်လောလောဆယ်မှာ NSCNK ကောင်ဆောင်တွေကိုခန်းတီးမြို့မှာထိန်းသိမ်းထားပြီးပုံမှန်18/1နဲ့ဆွဲဆိုထားတာဖြစ်ပါတယ်ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့အစိုးရတက်မတော်နဲ့စီးရေးပြိပခတွေမဖြစ်စေဖို့အတွက်နာဂဒေတာငင်းချမ်းရေးကိစ္စဆွေးနွေးဖို့နာဂရိုးရစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီကနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ခေါင်းဆောင်တွေကိုမလ၈ရက်နေ့မှာခန်းတီးမြို့ကိုဖိတ်ခေါ်ဆွေးနွေးပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်လောလောဆယ်မှာခေါင်းဆောင်5ယောက်ကိုမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်18/1နဲ့အမှုဖွင့်ထားကြောင်းနာဂရိုးရစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီဥက္ကဋ္ဌဦးအောင်ထွတ်ကပြောပါတယ်
သုံးလပိုင်း9ရက်နေ့ကနေသူတို့ခေါ်ယူသွားတယ်26ရက်နေ့မှာတော့9ဦးတော့ခဏီမြို့ yes ခန်းမှာ18/1နဲ့အမှုဖွင့်လိုက်တယ်ဒီ18/1နဲ့အမှုဖွင့်လိုက်တဲ့ဟာမှာဒီဖြစ်စဉ်တွေကို28ရက်နေ့မှာပဲတခါတည်းတိုင်းဒေသကြီးကဝန်ကြီးဌာနကိုကျွန်တော်တို့တရားဝင်စာနဲ့တင်ပြထားပါတယ်အဲဒီနောက်ပိုင်းကတော့ကျွန်တော်တို့ဒီနေ့ချိန်ထိပါအဆက်အသွယ်မှာတော့သူတို့ဘက်ကဘာမှအကြောင်းတော့မပြန်လာသေးဘူးဗျလောလောဆယ်ကတော့ဒီဖွဲ့နဲ့အချုပ်ချက်မှာပဲရှိပါတယ်တက်ရိတ်တာမှာရှိတဲ့လူလည်းရှိပါတယ်
NSCNK အဖွဲ့ကထိန်းသိမ်းခံရသူ10ဦးရှိပြီးစက်ခွန်တင်တဲ့ဆွဲဆိုခံရသူ5ဦးဟာခန်းတီးမြို့ရဲစခန်းမှာထိန်းသိမ်းထားတယ်လို့ကျန်သူတွေကတော့ခလာရ52မှာထိန်းသိမ်းထားကြောင်းနဲ့သူတို့ကိုစတင်ဖမ်းဆီးစဉ်ကနိုင်ငံတော်တမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမရကာကွယ်ရေးဦးစီးချုပ်စီကိုစာပေးပို့ထားကြောင်းလည်းပြောပါတယ်နာဂယူအာနဲ့စာပေယဉ်ကျေးမှုဗဟိုကော်မတီအနေနဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးပြီးနိုင်ငံရေးအရဆွေးနွေးစေလိုကြောင်းအခုလိုဆက်ပြောပါတယ်
။တက်ထဲမှာရှိတဲ့ NSCNK ကနေထိန်းသိမ်းထားတဲ့အဖွဲ့တွေနောက်ပြန် yes ကမ်းမှာရှိနေတဲ့လူတွေကိုပြန်လည်လွှတ်ပေးဖို့အဲ့ဒါကြီးလွှတ်ပေးပြီးမှနိုင်ငံရေးအရဆွေးနွေးတဲ့ဟာမျိုးလေးတွေအဲ့ဒါကြီးရောကျွန်တော်တို့ကဒါပဲအဓိကတောင်းဆိုချက်ပါလေဒီနေ့ချိန်မှာတော့
NSCNK အဖွဲ့ဟာတိုင်းဒေသကြီးအဆင့်လက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးပါဘူးဒီအဖွဲ့ဟာစကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတကားရွာမှာအခြေစိုက်ပြီး2012ခုနှစ်ကတိုင်းဒေသကြီးအဆင့်ပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ဒီနှစ်ဇန်နဝါရီလ29ရက်နေ့မှာတော့အိန္ဒိယအစိုးရကိုစန့်ကျင်တော်လှန်နေတဲ့ကသဲနဲ့အာတန်လက်နက်ကင်တွေခိုးလုံနေတာကိုရှင်းလင်းဖို့အတွက်မြန်မာအစိုးရတပ်မတော်က NSCNK ဌာနချုပ်ကိုထိန်းချုပ်ခဲ့တာပါအမည်မဖော်လိုတဲ့နာဂနိုင်ငံရေးသမားတဦးကတော့ဒီခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားရင် NCA လက်မှတ်ရေးထိုးရေးအပိုင်းမှာအခက်အခဲရှိလာနိုင်ကြောင်းပြောပါတယ
်သုံးသားကတော့ NCA လက်မှတ်ထိုးရေးအပိုင်းတော့အခက်အခဲရှိတော့မဟုတ်တကယ်တော့ဒေါ်နာဆိုနေဆွေးနွေးနိုင်တဲ့တွေရသူတို့ပဲနေသူတို့နေနဲ့ငါကတော့လည်းငင်းချင်းကြည့်ကြဆွေးနွေးဖို့လာကြတာပဲနေဆွေးနွေးလို့မပြီးခင်တူဖြစ်သွားတော့
NSCNK အဖွဲ့ဟာနာဂလူမျိုးတွေဟာမြန်မာနဲ့အိန္ဒိယနိုင်ငံတွေမှာနေထိုင်နေတာကြောင့်နိုင်ငံရေးဆွေးနွေးမယ်ဆိုရင်နှစ်နိုင်ငံခေါင်းဆောင်တွေပါဝင်ဆွေးနွေးဖို့လိုအပ်တယ်လို့ယူဆတာကြောင့် NCA မှာလက်မှတ်မရေးထိုးဘဲနိုင်ငံရေးဆွေးနွေးပွဲတွေမှာမပါဝင်ခဲ့တာဖြစ်ပါတယ်အခုချိန်မှာ NSCNK ခေါင်းဆောင်ဦးခပ်ပလန်ကွယ်လွန်သွားပြီဖြစ်တာကြောင့်အယူအဆပြောင်းလဲလာပွဲရှိနိုင်ကြောင်းလည်းဆက်လက်သုံးသပ်ထားပါတယ
်။အရင်တော့ခေါင်းဆောင်ကဒါအယူတန်တော့အဲခေါင်းဆောင်ဆုံးသွားပြီ။ဒါပေမဲ့ဦးခပ်ပလန်ဆိုတာ2019အဲ့ဒီတော့ဆုံးသွားပြီ။နောက်ဒုတိယဥက္ကဋ္ဌလုပ်တဲ့လူကလည်းအိန္ဒိယပဲရောက်သွားပြီ။ဟိုဘက်မှာတော့အလင်းဝင်တယ်လို့ဖြစ်သွားတာ။ဒါကြောင့်အဲ့ဒီစိတ်စိတ်ခံနေလို့ရတော့မရှိတော့ဖြစ်တော့အခုလူတော့လူနေဆိုတော့ကြည့်ကြမို့ကျွန်တော်တို့မြင်လာတော့အထွေခေါ်အမျိုးမျိုးရှိနေရှိရလူတွေလောက်ကြည့်တော့စိတ်ခံရတော့မထင်ဘူ
းဒေသခံပြည်သူတွေကတော့အပြစ်ရသဘောတူညီချက်ပြက်ပြားပြီးတိုက်ပွဲတွေပြန်လဲဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်ဒီလပိုင်းတွေအတွင်းမှာတော့ NSCNK ဌာနချုပ်တကားရွာဘက်ကိုစားတောက်ကုန်တင်ပို့တာတွေကန့်သတ်ထားတာကြောင့်ဒေသခံပြည်သူတွေဟာစာနာရိတ်ခအခက်ခဲနဲ့တွေ့ကြုံနေရကြောင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အစိုးရခေါင်းဆောင်ပိုင်းတွေကနာဂခေါင်းဆောင်တွေဖမ်းဆီးထားတာကိုပြန်လည်စီစစ်နေကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောဆိုထားပါတယ်။